ရခိုင်ပြည်နယ်တွေကရှစ်မြို့နယ်နောက်ချင်းပြည်နယ်ပလောဝမြို့နယ်တွေမှာအဖြတ်တောက်ခံထားရတဲ့အင်တာနက်ဆက်သွယ်မှုကိုပြန်ပြီးတော့မှဖွင့်ပေးဖို့လူမှုအဖွဲ့အစည်း105ဘွဲ့ကဒီကနေ့တောင်းဆိုလိုက်ပါတယ်။ဒါ့အပြင်အဲ့ဒီဒေသတွေမှာအင်တာနက်ပိတ်ခံလိုက်ရပြီးတဲ့နောက်ပိုင်းမှာရင်းဆိုင်တိုက်ပွဲတွေကပိုပြီးတော့များလာသလိုလူခွေချိုးဖောက်မှုတွေလည်းပိုပြီးတော့တိုးလာတယ်လို့ပြောပါတယ်။ VOA မြန်မာပိုင်းရဲ့သတင်းတောက်နိုင်ခွန်းအင်ကဆက်သွယ်မေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရခိုင်နဲ့ချင်းပြည်နယ်တွေတွင်တိုက်ပွဲဖြစ်ပေါ်ရာဒေသတွေမှာအင်တာနက်ဖြတ်တောက်ခံရပြီးနောက်မှာလူခုရေးချိုးပေါမှုတွေတိုးလာနေတာကြောင့်ပြန်လည်ဖွင့်ပေးဖို့အခုလိုတောင်းဆိုတာဖြစ်ကြောင်းရခိုင်လူမှုဖွဲ့စည်းတွေရဲ့ပြောခွင့်ရဝန်လက်ဖောင်ဒေးရှင်းရဲ့တရိုက်တာခိုင်ကောင်းဆန်ကပြောပါတယ
်တချို့ရခိုင်ပြည်မှာအင်တာနက်ဖိတ်ဆို့မှုရောက်လူတွေရဲ့ဘဝလုံခြုံမှုတွေစားဝတ်မှုတွေနောက်တစ်ခါကျင်းလာရေးကျန်းမာရေးဆုံးရှုံးမှုတွေဖြစ်နေတယ်နောက်တစ်ခုကကျွန်တော်တို့ဒီအင်တာနက်ပိတ်ဆို့မှုကပေါ့လေကျွန်တော်တို့ဒီခါဒီမှာလူခွင့်ရရှိပေါက်တယ်ဆိုအစိုးရအနေနဲ့ဝန်ခံနေတာဖြစ်တယ်အဲ့ဒါဒီကြောက်ဒီဒီတွေတင်းနေကလေးတွေနောက်တစ်ခါဒီကြာရတဲ့လူတွေနောက်ပြေပြေကြတယ်ဒီဟာကြီးကိုဒီကျွန်တော်တို့ဒီအစိုးရအနေနဲ့ဒါနဲ့ပြန်ဖွင့်ပေးဖို့ပေါ့လေကျွန်တော်တို့တောင်းဆိုရတာဖြစ်ပါတယ်
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အီတို့တနစ်ကျော်ပိုက်ပွဲပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ဘူတီတောင်မောင်တော်ကျေးတိတ်တောင်ပုံလျွန်းကြောက်တော်မင်းပြားမြေပုံမြောင်းမြို့နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်တို့ကို2019ခုနှစ်ဇွန်လ23ရက်နေ့ကစတင်ပြီးစစ်တပ်ရေးဝန်ကြီးဌာနကအင်တာနက်လိုင်းအသုံးပြုမှုပထမကြိမ်ဖြတ်တောက်ခဲ့ပါတယ်ဒီထက်ဘူတီတောင်မောင်တော်ကျေးတိတ်တောင်နဲ့မြေပုံမြို့နယ်တို့မှာစက်တင်ဘာ3ရက်နေ့ကအင်တာနက်လိုင်းပြန်လည်ဖွင့်လှစ်ပေးပြီးမဲ့ဖေဖော်ဝါရီလ3ရက်နေ့မှာဒုတိယကြိမ်ပြန်ပြီးပိတ်ပစ်ခဲ့တာဖြစ်ပါတယ်အခုလိုအင်တာနက်ပိတ်ပင်ခံရပြီးမှတိုက်ပွဲတွေပိုပြင်းထန်လာတယ်လို့လူခွေချိုးပမှုတွေကလည်းပုံများလာတယ်လို့ခိုင်ကောင်းဆန်ကပြောပါတယ
်အင်တာနက်ဖြတ်ပြီးပြီးတော့နောက်ပိုင်းမှာကျတော့လူခွေချိုးပမှုပုံများလာတဲ့တိုက်ပွဲတွေပေါ့လေတိုက်ပွဲတွေပြင်းထန်လာတာလေကျွန်တော်တို့ကြုံတွေ့နေရပါတယ
်ဒီဖေဖော်ဝါရီလအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကလေးငယ်ပါဝင်အယတားသေဆုံးသူ9ဦးထိရှိလာပြီးတန်ရာရသူကလည်း60လောက်ထိဖြစ်လာနေတာပါရခိုင်ပြည်နယ်ရှင်းမြုံနယ်နဲ့ချင်းပြည်နယ်ပလောဝမြို့မှာအင်တာနက်ဖြတ်တောက်တာနဲ့ပတ်သက်ပြီးအရဖွဲ့ဖွဲ့စည်းတွေကန့်ကွက်နေတဲ့ပုံမှာသဘောထားသိရှိဖို့ဆက်သွယ်ရေးဝန်ကြီးဌာနကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရခိုင်ပြည်နယ်အစိုးရဘက်ပြောခွင့်ရစီပင်သာယာရေးဝန်ကြီးဦးဝင်းမြင့်ကတော့ပြည်နယ်အစိုးရအနေနဲ့ဝင်ရောက်ပြောပိုင်ခွင့်မရှိဘူးလို့ပြောပါတယ်
ကျွန်တော်တို့ပြည်နယ်အစိုးရအနေနဲ့လည်းအင်တာနက်ဖြတ်တောက်ခြင်းနဲ့ဖြတ်တောက်ခြင်းပေါ်မှာပြောလို့မရဘူးဆိုတော့ဘုံရောက်ပြီးတော့ပြောပိုင်ခွင့်ကျွန်တော်မရှိခဲ့ပါရဲ့။အကျော်ရတဲ့ခက်တဲ့ internet line ပြန်ဖွင့်ပေးပါဒီပေါ်မှာတော့ကျွန်တော်တို့ကတော့သဘောထားပြီးပါတော့ခက်တဲ့
စိတ်ရင်းသိမှမှုဖြစ်ပွားနေတဲ့ data အတွင်း internet line ချသမှုဟာ data တွင်းအခြေအနေကိုပိုပြီးဆိုးလာစေတယ်လို့ဒေသတော်မျိုးနဲ့လူမှုကွန်ရက်ရွေးဖွဲ့ဝင်ကိုဘက်ကာကပြောပါတယ
် internet ပိတ်ထားတော့အဖက်ကားကပိုပြီးဆိုးသွားတယ်စစ်တပ်ဘက်ကဝင်ပို့ပြီးတော့အလုံးလုံးလို့ရအောင်အမောင်းချထားရတယ်ပို့ပြီးတော့တူသွားတယ်ကျွန်တော်တို့အခုစိတ်ကွေးကအများကြီးပူပူပြီးတော့ဖြစ်လာတယ်လေအဲဒီမှာမလို့လားတက်တာရှိလာမယ်လူအခုရှိုးပေါက်တာရှိလာမယ်တပည့်အမောင်းချတာလို့ဖြစ်ပါဘူ
းလက်ရှိရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားဖိုက်ပွဲကျင်းတာဖြစ်ပွားနေတယ်လို့ပဋိပက္ခဖြစ်စဉ်တွင်ရခိုင်ပြည်နယ်မှာစစ်ရှောင်ဥယျာဉ်1000ကျော်တိုးလာနေတယ်လို့ချင်းပြည်နယ်ပလောဝမြို့နယ်မှာလည်းစစ်ရှောင်ဥယျာဉ်4000လောက်ရှိနေပါတယ်ဒီစစ်ရှောင်တွေကိုအကူအညီပေးဆောင်ဖို့တရင်ချက်လက်မရရှိတာကြောင့်အကူအညီပေးရေးမှာခက်တဲ့နေတယ်လို့လည်းလူမှုအဖွဲ့အစည်းတွေကပြောပါတယ်စီရင်ပဋိပက္ခဒေသတွေမှာအင်တာနက်ဖြတ်တောက်ယူနဲ့ငြိမ်းချမ်းရေးဖော်ဆောင်လို့မရကြအောင်အစိုးရနဲ့ရခိုင်လက်နက်ကိုင်အေတို့ကြားစကဝိုင်းဖော်ဆောင်ပြီးငြိမ်းချမ်းရေးတည်ဆောက်ရမှာဖြစ်သလိုလူခွေရေးချိုးဖောက်မှုတွေကိုရပ်တန့်ကြဖို့ရခိုင်လူမှုအဖွဲ့အစည်းတွေပါဝင်ကချင်ပြည်နယ်၊ရှမ်းပြည်နယ်၊ချင်းပြည်နယ်အရပ်ဖွဲ့ဖွဲ့စည်း105ဖွဲ့ကနေတောင်းဆိုထားပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားစီယုံနဲ့ပြန်ပြီးတော့မှစီးရီးတက်မာနေတဲ့စစ်တပ်တို့ကြားမှာညဉ့်ညံ့ရေးဆွေးနွေးကြမယ့်အခြေအနေအကြောင်းသတင်းကိုတင်ပြပေးချင်ပါတယ်။ဒီအပိုင်းတွေအတွင်းမှာပဲစီးရီးတက်မာမှုတွေရှိလာနေတဲ့မြမတက်မတော်နဲ့ကရင်မျိုးသားစီယုံ KNU တို့ကြားမှာတော့တပ်ပိုင်းဆိုင်ရာဆွေးနွေးပွဲတရက်ကိုလာမယ့်ဗုဒ္ဓဟူးနေ့မှာကျင်းပဖို့ရှိနေပါတယ်။ဒီဆွေးနွေးပွဲကတော့ကြန့်တာနေတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုဆိုင်ရာပြစ်ခတ်ရဲစဲရေး MCA စာချုပ်ပါအချက်တွေကိုသွင်းရေးအကောင့်ထည့်ဖော်ဖို့ဖြစ်ပါတယ်ပြီးတော့ဒီခုလက်တလောဖြစ်နေတဲ့စီးရီးတင်မာမှုတွေကိုလည်းရှော့ချနိုင်မှုရည်ရွယ်ထားပါတယ်သတင်းပြေဆောင်ကတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ငင်းကျဲလုပ်ငန်းစဉ်တွေပြန်လည်စတင်ဖို့အတွက်စိုးရတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြာကြီးနေဆောင်ရွက်နေချိန်မှာပဲတန်းပေါ်နဲ့ KMU အကြားမှာစီးရီးကင်းမာမှုတွေရှိလာနေတာပါပြီးခဲ့တဲ့လကုံပိုင်းကတော့ဖာပုံ KI အတွင်း KMU ကမိုင်းဆွဲတိုက်ခိုက်တာကြောင့်တရင်မှုတူကြာဆုံးခဲ့တယ်လို့တန်းပေါ်ဘက်ကသတင်းထုတ်ပြန်တယ်လို့ဒီအပိုင်းအတွင်းမှာတန်းပေါ်ဘက်ကဖာပုံ KI အတွင်းကကျေးရွာတချို့ကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ကြောင်း KMU ကသတင်းထုတ်ပြန်တာတွေရှိပါတယ်ဒီလိုတင်းမာနေချိန်မှာနှစ်ဖက်တပ်တွေကြားတွဲဆုံဆွေးနွေးဖို့ရှိနေကြောင်း GNU ရဲ့အထွေထွေတွင်းရင်းမှုဘရိုစောထာရုံမှုကပြောပါတယ
် NC ရေခန်းတုံးခန်းကြီးကိစ္စပေါ့။အဲ့ဒီခန်းတုံးခန်းကြီးကိုကျွန်တော်ဘလို့အစီအစဉ်ချပြီးတော့ဆွေးနွေးရမယ်။အမှားဒါတွေကလက်မှတ်ထိုးပြီး14ရက်တင်မာတော့မယ်ကိစ္စတည်း။ဒါပေမဲ့အခုမှကျွန်တော်တို့ဆွေးနွေးဖို့အတွက် process ဆွေးနွေးရစင်မရှိဘူး။
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ရဲ့အခန်း3ဟာထိတ်တဲ့ရင်ဆိုင်မှုတွေရှောင်ရှားနိုင်ရေးအတွက်တပ်တွေနေရာချထားရေးတပ်ဖွဲ့ဝင်တွေလွတ်လပ်စွာသွားလာနိုင်ရေးရဲသားတွေအပေါ်အကာအကွယ်ပေးရေးနဲ့အကူအညီပေးရေးအခန်း4မှာတော့တိုက်ခိုက်မှုရစဲရေးဆိုင်ရာ Senior Citizen Civil ဆိုင်ရာကျင်းဝတ်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးနဲ့ဆက်ဆံရေးရုံးတွေဖွင့်လှစ်ရေးတို့ပါဝင်တာဖြစ်ပါတယ်ဒီချက်တွေတိတိကျကျမတတ်မှတ်နိုင်တာကြောင့်တံပေါ်နဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကြားမှာမကြာခဏစီးရင်အရာထိတွေ့မှုတွေဖြစ်ရတာလို့သုံးသပ်တာတွေလည်းရှိနေပါတယ်။ဒီရက်ပိုင်းတွင်ဖာပုံ KI အတွင်းကရွာတချို့ကိုတံပေါ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ဒေသခံရွာသားတွေရာနဲ့ချီပြီးတိတ်ဆောင်နေရတယ်လို့လည်းဘဒိုစောထာတို့မူကပြောပါတယ
်။ရက်ချားရက်ချားဆိုတာမျိုးလေးကတော့ဖြစ်နေတာလည်းတော်တော်လေးလောက်ရှိပါတော့။သူတို့ဒီစိတ်နဲ့လည်းကြီးနေရှောက်ပြစ်တယ်အဲ့လိုမျိုးအော်ဂျာသားတွေလည်းကြီးကြအိုက်ဒီဘီစစ်တမ်းဖြစ်တာပေါ့ဗျာ
လက်ရှိစီးရင်းနဲ့ဆွေးနွေးပွဲအခြေအနေကိုမေးမြန်းနိုင်ဖို့တံပေါ်ဒရိမန်ပြန်ကြားရေးအဖွဲ့ကိုဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူးကင်းဝင်ပြည်နယ်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီအဖွဲ့ဝင်တဦးကတော့အခုလိုပြည်ပခန့်တွေဖြစ်ပွားရတာဟာ NCA စာချုပ်ပါအချက်လက်တွေကိုအတိအကျအကောင့်ထဲမပေါ်နိုင်သေးတာကြောင့်လို့ယူဆကြောင်းအခုလိုပြောပါတယ
်ရှင်းပြဆိုင်ကောင်းဆောင်လေးဖြတ်ပြီးတော့ညနိုင်မှစိတ်ပြေမယ်လို့ဒီလိုပဲဟိုရုပ်ကြည့်တယ်ပေါ့နော်အချက်ချမှတ်တဲ့နေလန်းကိုသူလည်းပြကြအောင်လိုက်နဲ့ကိုယ်ကပြကြအောင်လိုက်အဲအဲ့ဒါကိုလိုက်လိုက်ချင်းဖြစ်တော့ဒါမလုံလားအဲ့တပ်နာတရားမရှိဘူးလို့ဒီလိုပဲသုံးတာပေါ့နော်တွေ့ရင်တော့အရှင်ပြင်နိုင်ဖို့ရှိတယ်သူတို့ကျင်းနေဘူးပေါ့နော
်စီးရီးကင်းမာမှုတွေဟာပဲခူးတိုင်းဒေသကြီးဘက်မှာလည်းဖြစ်ပေါ်လာတာရှိနေပြီးပြီးခဲ့တဲ့ဒီဇင်ဘာနဲ့ဇန်နဝါရီလပိုင်းတွေကတော့တောင်ပိုင်းတိုင်းစစ်ဌာနချုပ်ကတာဝန်ရှိသူတွေနဲ့ GNU ကြားဆွေးနွေးတာတွေရှိခဲ့ပါတယ်လာမယ့်ဆွေးနွေးပွဲမှာတော့တက်မော်ညှိနှိုင်းရေးအဖွဲ့ကဒုတိယပုံစံကြီးရာပြည်ဦးဆောင်တဲ့အဖွဲ့နဲ့ KNU ဘက်ကဒုဥက္ကဋ္ဌဘရိုစောခွေတူဝင်းခေါင်းဆောင်တဲ့အဖွဲ့ဆွေးနွေးကြမှာဖြစ်ပါတယ်အစိုးရရဲ့အမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနဒုဥက္ကဋ္ဌပြည်ထောင်စုရှေ့နေချုပ်ဦးထွန်းထွန်းဦးနဲ့ဒုတိယပုံစံကြီးရာပြည်တို့ဦးဆောင်တဲ့အဖွဲ့နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်အဖွဲ့ဟာNCA စာချုပ်ပါအခန်း346တို့ကိုဒီလ16ရက်နေ့ကနေစပြီး3ရက်ကြာဆွေးနွေးနေပါတယ်